တရုတ်နိုင်ငံတရားနာမယ်အရေးအခင်နှိမ်နှင်းခံရတဲ့25နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ဆုတောင်းပွဲကိုဒီနေ့ဟောင်ကောင်မှာလုပ်ခဲ့ရမှာတော့လူတွေထောင်ပေါင်းများစွာတက်ရောက်ခဲ့ကြပါဗျ။ဒီနေ့ညနေခင်း Victoria ပန်းချံမှာဖျောင်းနိုင်မီးတွေအပြည့်ထွန်းညှိပြီးတော့နောက်အုပ်စုလိုက်တေးသင်းတွေကိုတည်ဆိုရင်းနဲ့တရုတ်ပြည်မကြီးမှာ1989ခုနှစ်ကဒီမိုကရေစီလှုပ်ရှားမှုကိုတက်ပြတ်နှိမ်နှင်းခဲ့တဲ့နေ့နဲ့ပတ်သက်တဲ့မိကုန်းတွေကိုလည်းလူတွေကလာရောက်နားထောင်ခဲ့ကြပါဗျ။ဟောင်ကောင်ပြည်သူတွေဟာအကြမ်းဖက်မှုတွေကိုစန့်ကျင်ပြီးဒီမိုကရေစီအခွင့်အရေးတွေကိုအားပေးထောက်ခံနေတဲ့ဆိုတာကိုတရုတ်အစိုးရသိဖို့အရေးကြီးတယ်လို့ဒီဆုတောင်းပွဲကိုစီစဉ်တဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီနေ့နှစ်ပတ်လည်နေ့ဘေကျင်းမြို့တရားနာမယ်ယင်ပြင်မှာကတော့အာဏာပိုင်တွေကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားတဲ့အတွက်တိတ်ဆိတ်နေပါတယ်။ယင်ပြင်တဝမ်းမှာသွာလာလှုပ်ရှားနေကြသူတွေကိုတော့ယာနဲ့ချီတဲ့တရုတ်လုံခြုံရေးတွေကမှတ်ပုံတွေကိုစစ်ဆေးတာနောက်ယင်ပြင်မှာသတင်းယူမဲ့သတင်းတောက်တွေကိုလည်းတားမြစ်နာတွေလုပ်ခဲ့ပါတယ်။ထောင်နဲ့မချင်ရင်တောင်မှယာနဲ့ချီတဲ့လက်နက်မဲ့ဆန္ဒပြသူတွေကိုစစ်တပ်ကတပ်ဖြတ်နှိမ်နှင်းခဲ့တဲ့1989ခုနှစ်တရားနာမယ်အရေးခင်တဲ့ပတ်သက်လို့တော့လူမှုအကြမ်းဟောပြောခွင့်တွေကိုတရုတ်အစိုးရကပိတ်ပင်ထားတာဖြစ်ပါတယ်ရှင့်။